Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington မြို့တော် VOA American တန်ကနေ2014ခုနှစ် September လ14ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ30နဲ့40နဲ့48တို့ကနေစတင်တင်နေပါခင်ဗျာ။ဒီမနက်အတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ဘရစ်ရှတ်နိုင်ငံသားကွန်ကြီးထောက်ပံ့ရေးဝန်ထမ်း David Haines ကိုတပ်ဖြတ်လိုက်ကြောင်း Islamic State Islam စစ်တပ်အဖွဲ့ကပြောပါတယ်ရုရှားနိုင်ငံကကယ်ဆယ်ရေးပစ္စည်းတင်ဆောင်လာတဲ့ယင်တန်းဟာယူကရိန်းနိုင်ငံအတွင်းကိုစနေနေ့မနက်ပိုင်းကပထမဆုံးအကြိမ်ဖြစ်ဖြတ်ကျော်ဝင်ရောက်သွားပြီဖြစ်ပါတယ်မြန်မာနိုင်ငံဘက်ကခိုးသွင်းလာတဲ့ဘင်းပြူ85ကီလိုဂရမ်ကျော်ကိုတရုတ်နိုင်ငံမှာဖမ်းဆီးရမိလိုက်ပါတယ်ခုလိုနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
โอเคပါသတင်းတွေနောက်ပိုင်းနောက်ဆင်ရမယ့်အထက်မှာတော့တပီလုံးငင်းငင်းရေးဖြစ်လာဖို့အတွက်နိုင်ငံရေးပါတီ50ကျော်ရန်ကုန်မှာမနေ့စနေနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ
် National Expo အပြည်လည်းမှာထိုးပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ကနိုင်ငံရေးပါတီရဲ့ခန်းကဏ္ဍတအားကိုအရေးကြီးလာတဲ့ခန္ဓာဖြစ်လာမှာပေါ့နော်အဲ့တော့ကျွန်တော်နိုင်ငံရေးပါတ
ီ Therapy တောင်စုပါတီဥက္ကဋ္ဌဦးစောတမ်းမြင့်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်နောက်ဆင်ရမှာပါဒါပြင် American အနောက်ဘက်ချက်မှာရာဇဝတ်မှုနှိမ်နင်းဖို့အတွက်ရဲသားတွေနဲ့ရဲတွေပူးပေါင်းဆောင်ရွက်နေတဲ့အကြောင်းအပါဝင်အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့မြန်မာရေးရ30ချက်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့စနေညတိုက်ရိုက်လေလံအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီအကြောင်းကိုမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ကိုဇော်ဝင်းနိုင်နဲ့မတ်စုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဘရစ်ရှတ်နိုင်ငံသားကွန်ကြီးထောက်ပံ့ရေးဝန်ထမ်း David Haines ကိုတပ်ဖြတ်လိုက်ကြောင်း Islamic State Islam စစ်သွေးကြွအဖွဲ့ကပြောပါတယ် Haines ကိုကောင်းဖြတ်တပ်နေတဲ့ဗီဒီယိုကိုစစ်သွေးကြွတွေကထုတ်ပြန်လိုက်တာဖြစ်ပါတယ်အီရန်နဲ့ Syria နယ်မြေနှစ်ခုပေါင်းပြီး Islamic နိုင်ငံတော်တည်ထောင်ဖို့သူတို့ရဲ့ကြိုးပမ်းမှုကိုရပ်တန့်နိုင်ရေးအတွက် American ဥဆောင်ပြီးဖွဲ့စည်းနေတဲ့ညွန်ပေါင်းအဖွဲ့ရဲ့ Britain ပါဝင် Haines ကိုတပ်ပစ်မယ်လို့ Islam စစ်သွေးကြွတွေကချင်းချောက်ထားတာပါအသက်44နှစ်အရွယ်ကလေးနှစ်ယောက်ဖခင် Haines ဟာသူတာဝန်တွေထမ်းဆောင်ဖို့စီးရီးယားနိုင်ငံကိုရောက်ပြီး3ရက်အကြာမှာမနစ်မလကဖမ်းဆီးခံရရတာဖြစ်ပါတယ်သူကိုဖမ်းဆီးထားသူတွေအနေနဲ့မိသားစုကိုဆက်သွယ်ကြဖို့ David Haines မိသားစုကအသနာခံချက်ထုတ်ပြန်အပြေမကျခင်မှာပဲအမေရိကန်ရဲ့မဟာမိတ်များအထွတ်သတင်းစကားလို့ခေါင်းစဉ်တက်ထားတဲ့သူ့ကိုတတ်နေတဲ့ဗီဒီယိုအခွေကို Islam စစ်သွေးကြွတွေကထုတ်ပြန်လိုက်တာဖြစ်ပါတယ်။တပ်ဖြတ်မှုသာအတိဖြစ်ခဲ့ရင်တော့ဖမ်းဆီးထားတဲ့နိုင်ငံသား3ယောက်မြောက်ကို Islam စစ်သွေးကြွအဖွဲ့ကခေါင်းဖြတ်တပ်ဖြတ်ခြင်းဖြစ်ပါတယ်။အမေရိကန်သတင်းတောက် Jim Foley နဲ့ Stephen Sotloff တို့နှစ်ဦးကိုလည်းခေါင်းဖြတ်တပ်ဖြတ်ခဲ့ပြီးဖြစ်ပါတယ်။အီရန်နိုင်ငံအတွင်းမှာရှိတဲ့သူတို့အဖွဲ့တွေကိုအမေရိကန်အစိုးရကလေကြောင်းတိုက်ခိုက်မှုတွေပြုလုပ်တာကိုလက်ဆားအခြေအနေနဲ့အမေရိကန်သတင်းတောက်နှစ်ယောက်ကိုတပ်ဖြတ်လိုက်ခြင်းဖြစ်ကြောင်းစစ်သွေးကြွတွေကပြောပါတယ်ဒီတော့တွင်အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာအခြေစိုက်တဲ့အစ္စလာမ်စစ်သွေးကြွတွေကိုတိုက်ခိုက်နိုင်ရေးအတွက်နိုင်ငံညွန်ပေါင်းအဖွဲ့ဖွဲ့နိုင်ဖို့အရှိလေပိုင်းဒေသကိုခီးထွက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတနီးယားမှာရှိနေတဲ့အကြမ်းဖက်သမားတွေရဲ့ချင်းချောက်မှုဟာနေရာတကာကိုချင်းချောက်မှုဖြစ်လာဖို့အချိန်ပိုင်းပဲလိုတော့တယ်လို့အီဂျစ်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံပြီးကိုင်ရိုမြို့မှာမနေ့ကပြောကြားခဲ့ပါတယ်
အီရတ်နိုင်ငံမှာတော့ဒီ Islamic State Islam စစ်သွေးကြွတွေသိမ်းပိုက်ထားတဲ့ဒေသတွေကအရတားတွေနေထိုင်တဲ့နေရာတွေအပေါ်မှာလေကြောင်းကနေတိုက်ခိုက်တာရပ်ဖို့အီရတ်ဝန်ကြီးချုပ် Haider al-Abadi ကအီရတ်လေတပ်ကိုအမိန်ပေးခဲ့ပါတယ်။အစွန်းရောက်စစ်သွေးကြွတွေကအရတားတွေကိုလူသားဒိုင်းတွေတစ်ဖွဲ့အသုံးပြုနေတယ်လို့ဝန်ကြီးချုပ် Abadi ကပြောပြီးတော့အပြစ်မဲ့ပြည်သူတွေကိုကာကွယ်ရမယ်လို့ပြောကြားခဲ့ပါတယ်။လေကြောင်းတိုက်ခိုက်မှုတွေရပ်ဖို့ကြာသာရေးနေတော့ကအမိန်ပေးခဲ့တဲ့အကြောင်းသူကပြောပါတယ်။အီရတ်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းနေရာတော်တော်များများကိုသိမ်းပိုက်ထားတဲ့Islam အစွန်းရောက်ဆက်သွေးကြွားတွေကိုမြေပြင်ကနေတိုက်ခိုက်မှုကိုတော့အီရတ်စစ်တပ်ကဆက်ပြီးတော့လုပ်သွားမယ်လို့လည်းအီရတ်ဝန်ကြီးချုပ်ကပြောပါတယ်။တစ်ချိန်တည်းမှာပဲ American စစ်တပ်ကတော့ Islamic State ဆက်သွေးကြွားတွေအပေါ်လေကြောင်းကနေဆက်ပြီးတော့တိုက်နေပါတယ်။မော်ဆိုးရေကာတာနားမှာတောက်ချာနေတုန်းကလေကြောင်းကနေတိုက်ခိုက်မှုနှစ်ချိန်လုပ်ခဲ့ပါတယ်။တိုက်ခိုက်မှုမှာဆက်သွေးကြွားတို့ရဲ့မော်တာစိမ်းပြောင်းထားတဲ့နေရာတစ်ခုနဲ့တန်ချက်ကကားတွေကိုဖျက်ဆီးနိုင်ခဲ့တယ်လို့ American ကာကွယ်ရေးဌာနကပြောပါတယ်ရှင်။
ယူကရိန်းနိုင်ငံအရှေ့ပိုင်းကစစ်ပွဲတွေဖြစ်ပေါ်နေတဲ့ Luhansk ဒေသအတွက်ရုရှားနိုင်ငံကကယ်ဆယ်ပစ္စည်းတွေတင်ဆောင်လာတဲ့ယင်တန်းတဲကထရက်ကားတွေဟာယူကရိန်းနိုင်ငံအတွင်းကိုစနေနေ့မနေ့ပိုင်းကပထမဆုံးအကြိမ်ဖြတ်ကျော်ဝင်ရောက်သွားပြီးဖြစ်ပါတယ်။ယူကရိန်းအစိုးရတပ်ဖွဲ့တွေနဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသဘုံအဖွဲ့တွေကြားတည်င်းပတ်ပေါင်းများစွာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ Luhansk ဒေသအတွက်ရုရှားကထရက်ကားအဆင့်နဲ့နေရာနဲ့ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာခြင်းဖြစ်ကြောင်းရ ရုရှားအခြေစိုက်ရီယာနိုဗော့စတီသတင်းဌာနကပြောပါတယ်။ယူကရိန်းအစိုးရရဲ့သဘောဆန္ဒမပါဘဲအခုလိုများပြားတဲ့ရင်တန်းကြီးနဲ့ထပ်ပံ့ရေးပစ္စည်းတွေတင်ဆောင်လာတာကိုယူကရိန်းအစိုးရကပြီးခဲ့တဲ့လအတွင်းမှာညှင့်ပယ်ခဲ့ပေမဲ့စနေနေ့ကထရက်ကားတွေဖြတ်ဝင်လာတဲ့အပေါ်မှာတော့ယူကရိန်းအစိုးရအရာရှိတွေကတစုံတရာထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒွန်ဂျက်စတေတာကလေရင်ကွင်းမှာရှိတဲ့သူတို့တပ်ဖွဲ့တွေကိုတိုက်ခိုက်လာတဲ့သဘုံတွေကိုယူကရိန်းအစိုးရတပ်တွေကအောင်မြင်စွာတွန်းလှန်လိုက်နိုင်တယ်လို့လည်းယူကရိန်းအရာရှိတွေကပြောပါတယ်။ဒွန်ဂျက်လေစိတ်မှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားခဲ့တဲ့ဆိုတဲ့သတင်းကိုအနောက်နိုင်ငံအခြေစိုက်သတင်းတောက်တွေကအနောက်ပိုင်းမှာအတည်ပြုပြောဆိုပါတယ်။လေစိတ်ကိုသဘုံအဖွဲ့တွေတောက်ကြနေနောက်ပိုင်းမှာလက်လက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ယူကရိန်းအရာရှိတွေကပြောဆိုပါတယ်။ဒါဟာသဘုံအဖွဲ့ယူကရိန်းအစိုးရဥရောပသမဂ္ဂနဲ့ရုရှားအစိုးရအထူးကိုယ်စားလှယ်တွေတက်ရောက်လက်မှတ်ထိုးခဲ့တဲ့ကိုရဲကြအပြစ်ခံရဆေးသဘောတူညီချက်ကိုဆန့်သက်တဲ့လုပ်ရလည်းဖြစ်ပါတယ်
။ဒီကနေ့ကမ္ဘာကြီးမှာပဋိပက္ခပေါင်းမြောက်များစွာဖြစ်နေတာကတတိယကမ္ဘာဆေးဟိုတစဒီတစဖြစ်နေတာပဲလို့ယူဆလို့ရကြောင်းပိုယဟမင်းကြီးဖရန်စစ်ကပြောလိုက်ပါတယ်။ပထမကမ္ဘာစစ်ပွဲအတွင်းကြဆုံးခဲ့တဲ့အီတလီစစ်သည်သသိန်းကိုဂုဏ်ပြုတဲ့ပွဲမှာပိုယဟမင်းကြီးကရာဇဝတ်မှုတွေအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေဖျက်ဆီးမှုတွေဖြစ်နေတာကြောင်းဟိုတစဒီတစတတိယကမ္ဘာဆေးဖြစ်နေတာပဲလို့ပြောကြခဲ့တာပါ။စနေနေ့ကအီတလီနိုင်ငံမှာကျင်းပခဲ့တဲ့ဂုဏ်ပြုပွဲမှာယူကရိန်း၊ Iraq ၊ Syria ၊ Gaza နဲ့ Africa တိုက်တချို့နေရာတွေမှာဖြစ်နေတဲ့ပဋိပက္ခတွေကိုအဆုံးသတ်ကြဖို့အတွက်ကိုလည်းပိုယဟမင်းကြီးကထပ်မံပန်ကြားခဲ့ပါတယ်။လူလောကမှာငိုကြွေးဖို့လိုအပ်ပြီးတော့အခုအချိန်ဟာငိုကြွေးရမယ့်အချိန်ဖြစ်တယ်လို့ပိုယဟမင်းကြီးကပြောကြားပြီးစစ်ပွဲတွေအတွင်းမှာကြာဆုံးခဲ့သူတွေအားလုံးကိုဂုဏ်ပြုခဲ့ပါတယ်ရှင်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။မြန်မာနိုင်ငံကခိုးသွင်းလာတဲ့ဘင်းဘီယူ85ကီလိုဂရမ်ကျော်ကိုတရုတ်နိုင်ငံအနောက်မြောက်ပိုင်းကန်ဆူပြည်နယ်ရဲတပ်ဖွဲ့ကဖမ်းဆီးရမိလိုက်ပြီးအဲ့ဒီမောင်ခုံမှုနဲ့ဆက်နွယ်သူ10ဦးကိုလည်းဖမ်းဆီးထိန်းသိမ်းလိုက်နိုင်တယ်လို့လူညိုအရာရှိတွေကပုတ်ထုတ်နေမှာပြောပါတယ်။2013ခုနှစ်ဇွန်လအတွင်းမှာတရုတ်နိုင်ငံအနောက်တောင်ပိုင်းယူနန်ပြည်နယ်ကတဆင့်ကန်ဆူပြည်နယ်အတွင်းကိုမူရကိုင်းတွေကနိုင်ငံခြားတိုင်းပြည်ကနေမောင်ခိုတင်သွင်းနေတဲ့တဲလွန်စားရခဲ့ရာကအခုလိုဖမ်းဆီးရမိတဲ့အထိဖြစ်လာတာလို့အာဏာပိုင်တွေကပြောပါတယ်။နောက်ပိုင်းစုံစမ်းမှုတွေအရမူရစေဝါတွေကိုမြန်မာနိုင်ငံအတွင်းတင်သွင်းပြီးအဲဒီကမှတဆင့်ကန်ဆူပြည်နယ်အတွင်းကိုတည်ဆောင်လာခြင်းဖြစ်တယ်လို့ဆိုပါတယ်
။ဖိလစ်ပိုင်နိုင်ငံလေတေးကျွန်းကမ်းလွန်မှာစနေနေ့ကနှိမ့်မြုပ်ခဲ့တဲ့ကရုတ်တင်မော်ကအသက်ရှင်ကျန်ရစ်နေနိုင်သူတွေကိုဖိလစ်ပိုင်ရေတပ်အာဏာပိုင်တွေကရှာဖွေနေပါတယ်။ကရုတ်တင်မော်ပေါ်မှာခရီးသည်84ယောက်ထက်မနည်းပါသွားပြီးတနင်္ဂနွေနေ့မနေ့အစောပိုင်းရောက်ချိန်အထိခရီးသည်63ယောက်ကိုကယ်ဆယ်နိုင်ခဲ့တယ်လို့ကယ်ယိုရန်ဆောက်တပ်ကပြောပါတယ်။တက်မကျိုးသွားလို့တင်မော်ရှေ့ဆက်သွားလို့မရတဲ့အကြောင်းလေပြင်းတိုက်ပြီးလှမ်းကြီးနေချိန်မှဒုက္ခရောက်နေတဲ့အကြောင်းမဟာလီကာ2အမည်နဲ့တင်မော်စီကလှမ်းအကြောင်းကြားခဲ့တယ်လို့ကန်ယော်ရန်ဆောင်တက်ပြောခွင့်ရသူကပြောပါတယ်ဖိလစ်ပိုင်နိုင်ငံမြောက်ဖက်တောင်တရုတ်ပင်လယ်ဘက်ဦးတည်ပြီးတော့ခယ်မေဂီမုတ်တုံမုန်တိုင်းဖြတ်နေချိန်မှာကရုတ်တင်မော်နစ်ခဲ့တာပါဒါပေမဲ့တင်မော်နစ်တဲ့လေတေးကျွန်းတောင်ပိုင်းဘက်မှာတော့မုန်တိုင်းသတိပေးချက်ထုတ်ပြန်ထားတာမရှိပါဘူးလို့ပြောခွင့်ရသူအာမန်ဘာလီလိုကသတင်းတောက်တွေကိုပြောခဲ့ပါတယ်
စကော့တလန်လွတ်လပ်ရေးအတွက်လူရုဆန္ဒခံရေးဝဲချင်းပဖို့၅ရက်ဖဲလိုတော့တဲ့အချိန်မှာ UK နိုင်ငံကနေခွတ်ထွက်မဲ့အဆိုကိုထောက်ခံတဲ့အရေးအတွက်တဖြည်းဖြည်းရော့ကျလာနေတယ်လို့အသစ်ကောက်ယူခဲ့တဲ့စစ်တမ်းတွေမှာဖော်ပြထားပါတယ်။စနေနေ့ကကောက်ယူခဲ့တဲ့စစ်တမ်းအရစက်တင်ဘာလ18ရက်နေ့မှာပြုလုပ်မဲ့လူရုဆန္ဒခံရေးဝဲကျရင် UK နိုင်ငံအတွက်မှာဆက်နေခြင်းကြောင့်မဲပေးမဲ့သူအရေးအတွက်က54ရာခိုင်နှုန်းရှိပြီးလွတ်လပ်ရေးအတွက်လိုလားသူအရေးအတွက်က46ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။အဲ့ဒီစစ်တမ်းအတွင်းခွဲရေးတွဲရေးနဲ့ပတ်သက်လို့ဆုံးဖြတ်ချက်မချရသေးသူ900ခိုင်နှုန်းတော့ပါဝင်ခြင်းမရှိပါဘူး။
ယူကရိန်းနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုလုပ်နိုင်ခြင်းအတွက်အာဏာပိုင်တွေစုံစမ်းနေကြချိန်မှာအမေရိကန်နိုင်ငံသားတွေအနေနဲ့အိမ်ပြန်မထွက်ကြဖို့ဒါမှမဟုတ်ရင်လည်းလုံခြုံတဲ့နေရာမှာနေကြဖို့အမေရိကန်တန်ယုံကသတိပေးထားပါတယ်။ဆိုမာလီအကြမ်းဖက်အယ်ရှာဘပ်အဖွဲ့ရဲ့ဒီအကြမ်းဖက်ဆဲလ်တခုကကြီးမားတဲ့တိုက်ခိုက်မှုကြီးတစ်ခုလုပ်ဖို့ပြင်ဆင်နေပုံရတဲ့ကိစ္စကိုစုံစမ်းနေတဲ့ယူဂန်ဒါအာဏာပိုင်တွေနဲ့အနီးကပ်ဆက်သွယ်မှုရှိနေပါတယ်လို့ကမ်ပါလာမြို့အမေရိကန်တန်ယုံကစနေနေ့ကပြောကြားခဲ့ပါတယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်စုမြတ်မွန်တို့ကြီးညာပေးသွားကြတာပါ။အခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ရန်ကုန်မှာနိုင်ငံရေးပါတီတွေတွေ့တဲ့သတင်းနဲ့စပါမယ်။အစိုးရနဲ့တိုင်းသားလက်နက်ကိုင်တွေကြားတနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်ရဆက်ရေးအကောင့်ထဲပေါ်နိုင်ဖို့ငြိမ်းချမ်းရေးရောင်ရည်တန်းစားပြုလာနေချိန်မှာရှစ်ဆက်မဲ့ခြေလှမ်းဖြစ်တဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာနိုင်ငံရေးပါတီတွေပါဝင်နိုင်ရေးနိုင်ငံရေးပါတီပေါင်း50ကျော်စနေနေ့က ပထမဆုံးအကြိမ်စုဝေးတိုင်ပင်ခဲ့ကြပါတယ်။အစိုးရတိုင်းရင်းသားလက်နက်ကိုင်တွေနဲ့ပါတီတွေရဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်လာရင်ဘယ်လိုမူတွေကိုကင်ဆယ်ပြီးဆွေးနွေးကြမလဲဆိုတဲ့ပါတီအသီးသီးရဲ့သဘောထားတွေကိုစူးစီးခဲ့တဲ့အခြေအနေအသေးစိတ်ကိုတော့မတ်စုမွန်ကတင်ပြပေးထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။စက်တင်ဘာလ13ရက်နေ့စနေနေ့ရန်ကုန်မြို့မှာမြန်မာနိုင်ငံကနိုင်ငံရေးပါတီ68ပါတီကိုဖိတ်ကြားပြီးတော့အစိုးရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတွေပါဝင်ကြမဲ့ political dialogue နိုင်ငံရေးဆွေးနွေးပွဲမှာဘလို့မူပေါင်းနေနဲ့နိုင်ငံရေးပါတီတွေတစုတစည်းတဲ့ရက်တီဆွေးနွေးကြမလဲဆိုတာကိုအဓိကဆွေးနွေးကြတာဖြစ်ပါတယ်။ညီနောင်တိုင်းရင်းသားပါတီများ federation နဲ့ federal democracy မဟာမိတ်တို့ဦးဆောင်ပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေမြန်မာနိုင်ငံမှာဖြစ်ပေါ်လာတဲ့အခါမှာနိုင်ငံရေးပါတီအင်အားစုတွေရဲ့မတူကွဲပြားတဲ့အမြင်တွေကနေတူညီတဲ့နိုင်ငံရေးမူပေါင်းတွေချမှတ်နိုင်ရေးဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ပထမဦးဆုံးအကြိမ်ပါတီပေါင်း56ပါတီကခေါင်းဆောင်တွေတက်ရောက်ဆွေးနွေးခဲ့ကြတဲ့နိုင်ငံရေးဆွေးနွေးပွဲမှာအဓိကအရေးကြီးတဲ့နိုင်ငံရေးပါတီတွေရဲ့အခမ်းအခဏာကိုအလေးနက်ထားဆွေးနွေးခဲ့ကြတယ်လို့ညီနောင်တိုင်းရင်းသားပါတီများ Federation အဖွဲ့ကပါတီပေါင်းစုံကိုယ်စားလှယ်တွေပါဝင်တဲ့ Federal ပြည်ထောင်စုပါတီရဲ့ဒိုဂရာနှင့်ဦးစောတမ်းမြင့်က VOA မြန်မာပိုင်းကိုပြောပါတယ်။
National is expel အပြေလက်မှာထိုးပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ကနိုင်ငံရေးပါတီရဲ့အခမ်းကဏ္ဍတအားကိုအရေးကြီးလာတဲ့ကဏ္ဍဖြစ်လာမှာပေါ့နော်အဲ့တော့ကျွန်တော်နိုင်ငံရေးပါတီတွေဟာဘယ်လိုလုပ်ကြမလဲဆိုတော့ပါတီခေါင်းဆောင်အားလုံးရဲ့သဘောထားကိုအလွတ်တဘောဆွေးနွေးကြတဲ့အစီအစဉ်ဖြစ်ပါလေဗျာဒီနေ့ပထမနေ့ပေါ့နော်ပြစ်ခတ်ရဆဲလက်မှာထိုးတဲ့နောက်ပိုင်းမှာကျွန်တော်တို့ကအားလုံးတူညီတဲ့ဟို framework ကိုအရင်ဟိုညှိနှိုင်းရအောင်မလဲဒီကြမ်းမှာ framework ဟိုညှိနှိုင်းရစရာရှိတယ်နိုင်ငံရဲ့ရှေ့ဆက်သွားမယ့် move ပေါ့framework ကိုသဘောတူပြီးညှိနှိုင်းပြီဆိုအဖွဲ့အစည်းအားလုံးကသဘောပေါက်ညှိနှိုင်းပြီဆိုတော့ political dialogue ကိုသွားလို့ရမှာပေါ့နော်အဲတဆင့်ချင်းလောက်ရတဲ့ကိစ္စဖြစ်ပါတယ်အဲ့တော့ political political dialogue ကိုသွားဖို့အတွက်နံပါတ်အဆင့်တက်က NCA မှာအရင်လက်မှတ်ထိုးရမှာပေါ့နော် National Six Pack Accord ကိုအရင်လောက်ရမယ်လက်မှတ်ထိုးရမယ်ပြီးရင်ကျွန်တော်တို့ကအားလုံးရဲ့ framework ကိုညှိရမယ် UPWC ရဲ့ framework ရှိတယ်အခုလက်ရှိ NCC ရဲ့ framework ရှိတယ်အဲ့တော့ကျွန်တော်ကလည်းနိုင်ငံရေးပါတီအားလုံးကလည်းဟိုပါဘောအားလုံးရဲ့တဘောတူညီနိုင်တဲ့ framework မျိုးကိုကျွန်တော်တို့ကြိုပြီးတော့ညှိနှိုင်းရင်ကောင်းမလားဆိုပြီးတော့အဲဒါဒီနေ့ကျွန်တော်တို့အလွတ်တဘောဆွေးနွေးတဲ့ဟိုပထမနေ့ဆွေးနွေးပွဲဖြစ်ပါလေခင်ဗျာ
နိုင်ငံရေးပါတီအားလုံးစုဝေးတွေ့ဆုံပြီးတော့နိုင်ငံရေးဆွေးနွေးပွဲဒီမှာဘလို့အချက်တွေကိုထည့်သွင်းဆွေးနွေးကြမလဲဆိုတော့နိုင်ငံရေးပါတီအသီးသီးရဲ့သဘောထားနောက်ရှေ့ဆက်လှုပ်ဆောင်ရမယ့်အချက်တွေကိုစုစည်းပြီးတော့အမြင်သဘောထားတွေကိုဖက်လဲဆွေးနွေးမှာဖြစ်တယ်လို့ Federal Democracy မဟာမိတ်အဖွဲ့ဝင်အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေကလည်းဆိုပါတယ
်68ပါတီလုံးကျက်နေအောင်ကျွန်တော်ကြိုးစားပြီးတော့ဖိတ်သွားဖို့လေသဘောတူကြတယ်။ဘာလို့ဆိုနိုင်ငံရေးအုပ်စုနေနဲ့တပန်နဲ့ထွက်နေအောင်အတန်အဆုံကျွန်တော်တို့အားလုံးကပါတီအများစုကတော့နိုင်ငံရေးအမြင်ရှိရှိနေပေါ့လေ။ဒီသက်ခေါ်ပြီးတော့စုပေါင်းလုပ်ကြဖို့ဆိုတာကိုတော့ကျွန်တော်တို့အားတန်ပြီးတော့အားလုံးကသဘောထားပြကြပါရစေ။ပါတီတိုင်းတို့ကပဲရှင်တဲ့ပါတီတွေမတယောက်နေသေးတဲ့ပါတီတွေမတယောက်ဖွဲ့မရသေးတဲ့ပါတီအားလုံးကိုဖိတ်ပြီးတော့ဆက်လက်ဆောင်ရွက်သွားမယ်။အင်းကြီးနိုင်ငံရေးဆွေးနွေးပွဲမှာအကုန်ပါဝင်နေအောင်လို့ကျွန်တော်တို့ဆွဲဖို့ရှိပါတယ်။26တောင်းပါလေပဲကျွန်တော်တို့အစိုးရအဖွဲ့ရဲ့ကောင်းရတဲ့နိုင်ငံအဖွဲ့ရဲ့နိုင်ငံပါတီရဲ့ဖိနှိပ်မှုတွေရှိတယ်လို့ကျွန်တော်သိထားတော့ကကျွန်တော်တို့အားလုံးကဖြစ်နိုင်အောင်ကျွန်တော်ကြိုးစားပြီးတော့ဖိချားသွားဖို့ရှိပါတယ်။ဒီကရစီအခြေအနေကြံတာတွေကိုဆွေးနွေးပြီးလို့ရှိရင်တော့ဖြစ်ရင်စစ်ဘက်ဆိုင်ရာအရပ်ဘက်ဆိုင်ရာနိုင်ငံရေးဘက်ဆိုင်ရာအဲ့ဒီအားလုံးကြည်လည်သွားပြီဆိုရင်တော့ political dialogue ဖြစ်ဖို့ကလမ်းစာပွင့်သွားပြီပေါ့ဗျာ။ဒီရဲ့သူတို့ဆွေးနွေးတာကိုကျွန်တော်စောင့်ကြည့်ရမှာပေါ့ဗျာ။အဲ့ဒါပြီးပြီးအောင်မြင်ပြီဆိုရင်တော့ political dialogue တွေလမ်းစာတော့ဒီကြောက်ပေါ်ပြီပေါ့ဗျာ။
တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အစိုးရကြားတပြီလုံးတိုင်းတာနဲ့အပြစ်ခတ်ရက်စဲရေးအလားအလာကောင်းတွေအရာဖြစ်ပေါ်လာမဲ့နိုင်ငံရေးဆွေးနွေးပွဲတွေအတွက်နိုင်ငံရေးပါတီတွေဘက်ကကြိုတင်ပြင်ဆင်ထားကြတာဖြစ်တယ်လို့လဲကြားပြူပါတီကိုယ်စားလှယ်လည်းဖြစ်တဲ့စောတန်မြင့်ကဆိုပါတယ
်လောလောဆယ်အချမ်းပြန်အုပ်စုကြီးတုံးအုပ်စုရှိတာပေါ့နော်ဒီကျွန်တော်တို့ NCCD တိုင်းတိုင်းလက်နက်ကိုင်အုပ်စုရဲ့ဒီအစိုးရအဖွဲ့ရဲ့နောက်ပြီးတော့ကျွန်တော်နိုင်ငံရေးပါတီရဲ့ဆိုရင်အစုအဖွဲ့ကြီးနေတဲ့လက်တလော၃ဖွဲ့ရှိတယ်အဲ့တော့ဒီ NCCD ကလည်းတော်တော်များများညီညွတ်နေပြီဒါ framework ကရှိထားပြီ UPWC ကလည်းသူတို့ဆွဲထားတဲ့ framework ရှိနေပြီအဲ့တော့စူးစမ်းနေဆက်ဖြစ်ပြီးရှိပြီးသားဖြစ်စီအဲကျွန်တော်တို့ကအားလုံးကနိုင်ငံရေးပါတီအားလုံးပါတီ CEO အငယ်ကောအလတ်ကောအကုန်လုံးသဘောတူနိုင်တဲ့ framework ကိုကျွန်တော်ညှိနှိုင်းတင်တာပေါ့နော်ကျွန်တော်အားလုံးကနိုင်ငံရေးပါတီအားလုံးကအားလုံးတူညီတဲ့စံတနဲ့ framework ကိုဆွဲတင်တယ်အဲ့ဒါကြောင့်မလို့ကျွန်တော်ကအခုအကျိုးအလို့တဘောဆွေးနွေးခြင်းဖြစ်ပါလေခင်ဗျာ
နိုင်ငံရေးပါတီပေါင်းစုံတွေ့ဆုံနေကြတဲ့အခုနိုင်ငံရေးဆွေးနွေးပွဲအတွက်ကြိုတင်အလို့တဘောဆွေးနွေးပွဲကိုစက်တင်ဘာလ13နဲ့စက်တင်ဘာလ14နှစ်ရက်ဆက်တိုက်ရန်ကုန်မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်ရရှိလာတဲ့အမြင်သဘောထားတွေနိုင်ငံရေးမူပေါင်းသဘောတူညီချက်တွေကိုလည်းချပြသွားမှာဖြစ်ပြီးတော့ပါတီစုံပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေဇက်တိုက်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းသိရပါတယ်ရှင်
ရန်ကုန်မှာမနေ့စနေနေ့ကနိုင်ငံရေးပါတီ50ကျော်ပထမဆုံးချိန်တွေ့ဆုံဆွေးနွေးခဲ့ကြတာကိုမတ်စုမွန်ပြောသွားတာပါ။အခုတစ်ခါတော့အမေရိကန်ဘက်ကသတင်းတစ်ပုဒ်ကိုအလဲပေးပြသည်။အမေရိကန်နိုင်ငံအလဲပိုင်း Ferguson မြို့မှာလက်နက်မဲ့လူငယ်တစ်ယောက်ကိုရဲတစ်ယောက်ကပြစ်ခတ်ပြီးသေဆုံးသွားတာကြောင့်အရဲသားတွေနဲ့ရဲတွေကြားထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ပွားခဲ့ပါတယ်။အဲဒီနောက်လူမျိုးရေးခွဲခြားမှုတစ်ခါတရံရဲတွေနဲ့အရဲသားတွေကြားတစ်ဖက်နဲ့တစ်ဖက်ရန်လိုတဲ့အနေအထားတွေနဲ့ပတ်သက်ပြီးညှဉ်းပန်းဆွေးနွေးမှုတွေလည်းဖြစ်ပေါ်လာခဲ့ပါတယ်။ဒါပေမဲ့ California ပြည်နယ် Long Beach မြို့ကရဲဌာနပါဝင်ရဲဌာနတော်များများကတော့ Community Policing လို့ခေါ်တဲ့အရဲသားတွေနဲ့ရဲတွေကြားပူးပေါင်းဆောင်ရွက်တဲ့နီလန်းကိုရာဇဝတ်မှုနှိမ်နှင်းရေးနဲ့ဆက်ဆံရေးပုံမှုကောင်းမွန်လာဖို့အတွက်အသုံးပြုလာကြပါတယ်။ Elizabeth Lee Long Beach ကနေသတင်းပေးပို့ထားတာကိုကိုအောင်အောင်ကဆက်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။ American ပြည်အောင်စု Long Beach မြို့မှာဆိုရင်ဂိုင်းဖွဲ့ရာဇဝတ်မှုကျူးလွန်သူတွေစင်းရဲမွဲတေမှုနဲ့လူနည်းစုဝင်တွေကြားတစ်ဖက်နဲ့တစ်ဖက်ရန်ဆောင်မှုတွေဟာရဲအရာရှိတွေနဲ့ဒေသခံအရဲသားတွေကြားနှစ်ပေါင်းတော်ကြာရှိနေခဲ့တာပါ။အသက်22နှစ်အရွယ် Jacob Sirenana ဟာဒီလိုအဖြစ်အပျက်တွေကိုရစ်ကြုံမှုခဲ့တဲ့အကြောင်းအခုလိုပြောပါရစေ။
ဘယ်ရှာနမဲဆိုမျိုးလဲ and they asked what's the reason for
သူကအမြင်နဲ့နောက်ဆက်ပေးပါတယ်။ဘာကြောင့်ဒီလိုလုပ်လဲဆိုတော့ကျွန်တော်ကသူတို့သတ်မှတ်ထားတဲ့ပုံစံနဲ့မှဝင်နေလို့ပါ။တကယ်ပါကျွန်တော်ထင်ပါတယ်ကျွန်တော်ကတော့သူတို့သတ်မှတ်ထားတဲ့ပုံစံနဲ့ရောက်နေလို့လဲအခုလိုဆက်ဆံခံရတာပါ
။ရဲဝန်ထမ်းတွေကသူ့ပေါ်ဆက်ဆံမှုကိုမကျင်တဲ့အကြောင်းအခုလိုပြောသွားတာပါ။လူမှုအကျိုးဆောင်တဦးဖြစ်တဲ့ Derek Simpson ဟာဆက်ဆံရေးကောင်းမွန်လာဖို့အတွက်လူငယ်တွေနဲ့ရဲအရာရှိတွေကြားတွေ့ဆုံဆွေးနွေးပွဲတွေပြုလုပ်ပေးပါတယ်။ Long Beach မှာနေထိုင်ကြတဲ့အသက်18နှစ်အောက်လူငယ်30ရာနှုန်းကျော်ဟာစင်းရဲမွဲတေကြပြီးတော့လူမျိုးကွဲပြားခြားနားတာလည်းပြိပခါကိုဖြစ်ပွားစေတဲ့အကြောင်းရင်းတွေဖြစ်လာပါတယ်။ Derek Simpson က
With any differences comes misunderstanding because
သူကွဲပြားမှုတွေကနေနားလည်မှုလွဲမှားစေပါတယ်လူတွေအားလုံးကသူတို့ရဲ့ယဉ်ကျေးမှုနောက်ခံအကြောင်းအရာတွေကိုလုပ်ငန်းဝင်ကြောင်းစတဲ့မတူကွဲပြားတဲ့လူမှုပတ်ဝန်းကျင်ကိုတည်ယူလာခဲ့ကြတာပ
ါမတူကွဲပြားတဲ့လူမှုအတိုင်းအဝန်းကြောင့်ပြိပခါတွေဖြစ်ပေါ်လာနေပေမဲ့အခုနှစ်ပိုင်းတွေအတွင်းတိုးတက်မှုတွေရှိလာတယ်ဆိုပြီး Simpson ကပြောပါတယ် Long Beach မြို့အတွက်လွန်ခဲ့တဲ့နှစ်ဟာနှစ်ပေါင်း40အတွင်းရာဇဝတ်မှုကျူးလွန်မှုအနည်းဆုံးနှစ်ဖြစ်ပြီးတော့ဒီနှစ်မှာလည်းပိုနေလာပါတယ်။ Don Regures ဟာလူငယ်တွေကိုပညာပေးသူတူဖြစ်ပြီးတော့ဟိုရုံးကထက်အခုအခါမှာရဲအရာရှိတွေဟာလူမှုတွေနဲ့ပိုးပြီးနီးနီးကပ်ကပ်ဆက်ဆံလာကြတယ်လို့ဆိုပါတယ်
။ Now what we're seeing is we're seeing more community people involved in the police.
လူမှုတွေဟာရက်ကွက်အခြေအနေကိုစောင့်ကြည့်တာရဲအရာရှိတွေနဲ့ပူးပေါင်းဆောင်ရွက်တာတွေလုပ်နေတာကိုကျွန်တော်တို့တွေ့နေရပါပြီ။ဒီအခြေအနေအောက်မှာရဲအရာရှိတွေလည်းရက်ွက်လူလူနဲ့ပို့ပြီးဆက်ဆံရေးကောင်းလာကြပါတယ
်။ Long Beach ရဲဌာနအကြီးကဲဂျင်မက်ဒေါ်နယ်ကလွန်ခဲ့တဲ့နှစ်အတွင်းမှာရဲအရာရှိတွေကရက်ွက်လူလူတွေကိုပြဿနာကဘာဆိုတာနဲ့ဘလို့ဖြစ်ရှင်းရမယ်ဆိုတာကိုပဲပြောခဲ့တာပါ။ဒါပေမဲ့ဒီလှုပ်ထုံးလုံနည်းတွေပြောင်းလဲလာပြီးရဲအရာရှိတွေကရက်ွက်နေလူလူရက်ွက်ကောင်းဆောင်စာရာတွေနဲ့ပူးပေါင်းပြီးပြဿနာကိုအရင်မြစ်ထိလိုက်ဖြေရှာတာတွေလုပ်လာပါတယ်ဆိုပြီးပြောပါတယ
်။ We build a team and when you have a team when a crisis comes up you're not dealing with it by yourself.
ပြဿနာတွေတက်လာတဲ့အခါမှာရဲဌာနအနေနဲ့တည်းမဟုတ်တော့ပဲစုဖွဲ့ထားတဲ့အစုဖွဲ့နဲ့ဖြစ်ရှင်းပါတယ်။အမေရိကန်တခွင်ရာဇဝတ်မှုကျူးလွန်တာကိုမကြာခဏတွေ့နေရပြီးလူမျိုးရေးပြဿနာဖြစ်တာပဲဖြစ်ဖြစ်တခြားအကြောင်းရင်းကိုအခြေခံတဲ့ပြဿနာပဲဖြစ်ဖြစ်ဒါဟာနားလည်မှုအခြေခံတဲ့ဆက်ဆံရေးမျိုးရှိမနေတာကြောင့်ပါ
။ရဲဌာနအကြီးအကဲမက်ဒေါ်နယ်ပြောသွားတာပါ။ဒါပေမဲ့အခုလိုပူးပေါင်းဆောင်ရွက်မှုတိုင်းဟာနောက်ထပ်ပြဿနာမဖြစ်စေနိုင်တဲ့အာမခံချက်မျိုးတော့မဟုတ်တဲ့အကြောင်းလဲမစ္စတာမက်ဒေါ်နယ်ကပြောပါရယ်။
We will always have issues that arise. We will always have
ပြဿနာတက်လာနိုင်တဲ့အကြောင်းအရာအခြေအနေမျိုးကျွန်တော်တို့မှာအမြဲရှိနေသလိုထိတ်တဲ့ရင်ဆိုင်မှုတွေကလည်းဖြစ်လာနိုင်ပါတယ်ဖြစ်တာကတော့အကြောင်းမဟုတ်ပေမဲ့ဘလို့အချိန်မျိုးမှာဖြစ်တယ်ဆိုတာနဲ့ဒီပြဿနာကိုဘလို့ကင်တွေ့တယ်ဆိုတာကပိုအရေးကြီးပါတယ
်ရဲအရာရှိတွေအပေါ်မကောင်းမြင်နေတာတွေကိုပြောင်းလဲဖို့လူငယ်တွေနဲ့ဒီရဲအရာရှိတွေထိစပ်မှုရှိဖို့လိုပြီးအဲဒီလိုဆက်ဆံရေးမျိုးလဲထူထောင်ထားဖို့လိုမယ်အကြောင်းမစ္စတာမက်ဒေါ်နယ်ကပြောဆိုပါတယ်ခင်ဗျာ
ကိုအောင်ပြောပြတော့တာပါအခုကစပြီးတော့ပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အရင်ဆုံးတော့မြန်မာရေးရ30ချက်စီစဉ်ကိုနားဆင်ရမှာပါအလွန်ခက်နောက်ကျနေတဲ့မြန်မာဘဏ်လုပ်ငန်းကိုပြည်ပြင်ပြောင်းလဲဖို့လိုအပ်ကြောင်းကမ္ဘာ့ဘဏ်အရာရှိဟောင်းတူရေးသားတဲ့အစည်းအကမ်းစာကိုဥအောင်ခင်တဲ့ကိုကျော်ကျော်သိန်းတို့ကအကျဉ်းချုပ်တင်ပြထားပါတယ်ခင်ဗျာ
မြန်မာပြည်မှာဝင်ရောက်လုပ်ကင်ခွင့်ပြုဖို့ကြောက်လွာတင်ထားတဲ့နိုင်ငံခြားဗန်25ခုတည်းကအချို့ကမကြာမီလုပ်ခွင့်ပေးလိမ့်မယ်လို့သိရပါတယ်။ပြည်တွင်းဗန်တွေဟာနိုင်ငံခြားနဲ့ပူးပေါင်းလုပ်ကင်နိုင်တဲ့အခြေအနေပဲရှိပါလိမ့်တယ်။ရှင်ပြိုင်နိုင်တဲ့အဆင့်ကိုမရောက်သေးပါဘူး။အနည်း50လောက်စစ်အာဏာရှင်တွေအောက်ကျရောက်ခဲ့တဲ့မြန်မာဗန်လုပ်ငန်းကိုယုံကြည်လာအောင်အတော်ချိုးပန်းရပါလိမ့်မယ်။ဗန်လုပ်ငန်းခင်မီအောင်ပြုပြင်ပြောင်းလဲဖို့လိုကြောင်းကနေဒီ Endowment for International Peace ကတူတီပီဝိက္ရမ်နီရူကဇွန်လအစည်းအဝေးခန်းစာမှာတင်ပြထားပါတယ်။ဒ ီပုဂ္ဂိုလ်ဟာကမ္ဘာပေါ်မှာအနှစ်30အမှုထမ်းခဲ့သူဖြစ်ပါတယ်။နိုင်ငံပိုင်လုပ်ခံရပြီးအနှစ်30ကြာမှပြန်လည်တည်ထောင်ခွင့်ရတဲ့ပုဂ္ဂလိကဗန်လုံငန်းဟာအချက်အတဲအခက်အခဲအမျိုးမျိုးနဲ့ကြုံတွေ့နေရပါတယ်။ဒါပေမဲ့ငွေထုတ်ဆက်သုံးမှုငွေအနှံမှုငွေလွှဲမှုနိုင်ငံခြားငွေဖလှယ်မှုဘဏ်ကွဲတိုးပွားလာမှုစတာတွေကိုကြည့်ရင်မြန်မာဘဏ်လုံငန်းဟာအလင်းအမြန်တိုးတက်နေတာကိုတွေ့နိုင်ပါတယ်တဲ့။တကယ်ဆိုတော့ပုဂ္ဂလိကဘဏ်တွေဟာနိုင်ငံပိုင်ဘဏ်၄ခုတည်းပိုပြီးအလုရှုံနေတာတွေ့ရပါတယ်တဲ့
။ဒါပေမဲ့ပြည်ပြည်ဆိုင်ရာနဲ့ရှင်ကြည့်ရင်မြန်မာဘဏ်ဓာရေးလောကဟာတည်တည်လေးပါ။နှစ်ပေါင်းများစွာနိုင်ငံပိုင်ဖြစ်ရပ်တည်ခဲ့ပြီးသုံးချိန်တိုင်ငွေသိမ်းခံခဲ့ရတဲ့ဖြစ်ရပ်တွေကြောင့်ဘဏ်လုပ်ငန်းကိုအယုံကြည်နေနေကြပါတယ်။ဘဏ်ဓာရေးစနစ်ခိုင်မာစေခြင်းရင်ဘဏ်လုပ်ငန်းကိုအ धिक ဦးစားပေးတည်ဆောက်ရပါလိမ့်မယ်။ငွေပေးချေမှုငွေလွှဲမှုနဲ့အခြားငွေရေးကြေးရေးကိစ္စတွေမှာတိကျမှန်ကန်လုံခြုံစိတ်ချစွာဆောင်ရွက်နိုင်ဖို့အလွန်လိုအပ်ပါတယ်။ဒီလိုဖြစ်လာဖို့ဟာအပြောလွယ်ပေမဲ့လက်တွေ့လောက်ရမှာအလွန်ခက်ခဲပါတယ်။တီးခံပြီးအမြဲတမ်းကြိုးပမ်းဖို့လိုအပ်တယ်လို့အစိုးရဗဟိုဘဏ်နဲ့ပုဂ္ဂလိကဘဏ်တွေရဲ့သဘောထားနဲ့အကျင့်တလေကိုလည်းပြောင်းပစ်ဖို့လိုပါတယ်။ပြည်တွင်းဘဏ်တွေလုပ်ရည်ကံရည်ရှိလာအောင်နိုင်ငံသားအကူအညီရယူပြီးစွမ်းရည်မြင့်တင်နိုင်ပါတယ
်လုံးလုံးစေတော့ဘဏ်အချင်းချင်းငွေစည်းရင်းနဲ့အခါငွေဆက်ကူအထောက်အကူတွေတည်ယူပို့ဆောင်ပြီးဆက်နဲ့ရည်တွက်နေရတာမို့အချင်းကုန်လူပန်းဖြစ်နေရပါတယ်ဘဏ်အချင်းချင်းစည်းရင်းရှင်းတာနဲ့ငွေလွှဲရမှာကွန်ပျူတာအသုံးပြုနိုင်ရင်အများကြီးလုပ်ငန်းတွင်ကျယ်လာပါလိမ့်မယ်အခုမှ JIAC ဂျပန်အေဂျင်စီရဲ့အကူအညီနဲ့ကွန်ပျူတာငွေရှင်းစနစ်တည်ဆောက်နေပြီဖြစ်လို့ရှင်းနေမှာစပြီးသုံးနိုင်လိမ့်မယ်လို့ခန့်မှန်းရပါတယ်။ကွန်ပျူတာစနစ်သုံးမှသာချက်လက်မှတ်နဲ့ငွေပေးချေမှုကိုအများဆုံးရှင်းနိုင်ပါလိမ့်မယ်။ဘဏ်တွေအချင်းချင်းအပြန်အလှန်ငွေချေနိုင်အောင်ဘဟုဘဏ်ကအားပေးရပါလိမ့်မယ်။ဒါလို့မလုပ်နိုင်မှသာကြားဝင်သင့်ပါတယ်။ဘဏ်လုပ်ငန်းလောကမှာငွေချေဈေးကွက်ပေါ်ပေါက်လာအောင်လုပ်ဖို့ဘဟုဘဏ်မှာတာဝန်ရှိတယ်လို့လည်းဆိုပါတယ်
။မြန်မာပြည်မှာနိုင်ငံခြားဘဏ်မရှိသေးတဲ့အတွက်ဓာတ်ရိုက်ရင်းနှီးမြှုပ်နှံတဲ့နိုင်ငံခြားကုမ္ပဏီဟာနိုင်ငံသားမှရှိတဲ့ဘဏ်ကတဆင့်မြန်မာပြည်တွင်းကလုပ်ငန်းကိုထောက်ပံ့နေရပါတယ်။ဒီအတိုင်းရေရှည်ဆက်သွားရင်ခင်မိဘဏ်လုပ်ငန်းအတက်ပညာရယူဖို့အခက်အခဲရှိပါတယ်။ပုဂ္ဂလိကဘဏ်တွေကတော့နိုင်ငံသားနဲ့ဖက်ဆက်လုပ်ပြီးအတက်ပညာရယူလိုပါတယ်။ဒါပေမဲ့မြမဘဏ်လုပ်ငန်းဆိုင်ရာအခြေခံအဆောက်အုံနဲ့စည်းမျဉ်းကျင့်သုံးမှုဟာအားနည်းနေပါသေးတယ်။အားကောင်းပြီးရှင်သန်လာဖို့ဆိုတာနှစ်နဲ့ချီပြီးကြာတတ်ပါတယ်။အခြေမခံသေးမီနိုင်ငံသားဘဏ်ကိုလက်ခံရင်ပြည်တွင်းဘဏ်ကိုတုံးသူတွေနိုင်ငံခြားဘဏ်ကိုရောက်သွားနိုင်တာမို့ငွေကြေးစနစ်တစ်ခုလုံးအန်ဒရယ်ရှိလာနိုင်ပါတယ်။ဒါကြောင့်နိုင်ငံခြားဘဏ်ကိုလက်ခံရမှာတတိထားသင့်တယ်လို့ဆိုပါတယ်
။ပြည်တွင်းကပုဂ္ဂလိကဘဏ်တွေနဲ့နိုင်ငံခြားဘဏ်တွေဖက်ဆက်လုပ်နိုင်ပါတယ်။ဘဏ်လုပ်ငန်းပြုပြင်ရေးအခြေခံလိုက်ရင်ဖက်ဆက်ဘဏ်တွေများပြားလာနိုင်ပါတယ်။နိုင်ငံခြားဘဏ်တက်တက်ကိုသာလက်ခံမယ်ဆိုရင်တော့ကန့်သတ်ချက်တွေလုပ်ဖို့လိုပါလိမ့်မယ်။နိုင်ငံခြားရင်းနှီးမြှုပ်နှံသူကိုသာနိုင်ငံခြားဘဏ်ကိုကင်ကွယ်ခွင့်ပေးသင့်တယ်လို့ဆိုပါတယ်။ပြည်တွင်းကနိုင်ငံခြားဘဏ်နဲ့ပြည်ပကနိုင်ငံခြားဘဏ်တို့ရဲ့ဆက်သွယ်မှုကိုလည်းဘဟုဘဏ်ကသတိထားရပါလိမ့်မယ်။နိုင်ငံပိုင်ဘဏ်တွေအပါအဝင်ကူးတန်းရောင်းဝယ်ရေးဘဏ်တွေပူးပေါင်းနိုင်ရင်ပိုပြီးထိရောက်မယ်လို့ဆိုပါတယ်။ကုန်သွယ်ရေး၊ကုန်ထုတ်လုပ်ရေး၊စိုက်ပျိုးရေးစတဲ့စီးပွားရေးကဏ္ဍတွေမှာပြုပြင်ရေးလုပ်ပြီးမှငွေရေးချေးရေးဘဏ်ဓာရေးကဏ္ဍကိုပြုပြင်သင့်ပေမယ့်အခြေအနေအရမြန်မာပြည်မှာတပြိုင်တည်းလုပ်နေရပါတယ်။ဒါကြောင့်အစိုးရအသုံးစရိတ်နဲ့အခွန်တော်ဆိုင်ရာပြုပြင်ရေးဟာဘန်ဒါရေးကန္ဓာချောချောမုံမုံဖွံ့ဖြိုးတိုးတက်ရေးအတွက်အလွန်အရေးကြီးတဲ့နေရာကပါဝင်ပါတယ်။အသုံးစရိတ်နဲ့အခွန်ဆိုင်ရာလမ်းစဉ်ဟာဘန်လုံငန်းကိုဖိစီးနေတယ်လို့မဖြစ်ဘူးလေအရေးကြီးကြောင်းကာနေဂျီအန်ဒိုမန့်ဖော်အင်တာနက်ရှင်နယ်ပီးစ်မှာအမှုထမ်းနေတဲ့ကမ္ဘာဘဏ်စီးပွားရေးပညာရှင်ဟောင်းဝီကရမ်နေရူကသုံးသပ်ထားတာကိုအချင်းချင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
ဘောကန်စီစဉ်တင်ဆက်တဲ့အပတ်စဉ်မျက်မှောက်ရေးအသုံးစချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့ American Indian အသုံးနှုန်းအပတ်စဉ်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒေါ်လာလာသားစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဒီတွင်ပါ English American Style Ganda မှာခြေတော်လို့ဒီပေးရတဲ့ foot go ချေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ခုပထမဦးဆုံ
း put your foot down
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက put put ကခြားတာ down down ကအောက်ဖက်ဆိုတော့ put down ကအောက်ဖက်ကိုခြားတာပေါ့ why you are yoga သင်ရဲ့ foot foot ကခြေတော်ဆိုတော့စကားထုံရဲ့လုံးောက်ဒီပေးကတော့သင်ရဲ့ခြေတော်ကိုအောက်ခြားတာပေါ့လူတွေဟာပါဇက်ကစကားပြောမယ့်အစားအပြုအမူဆိုတဲ့ body language နဲ့လေအကဲခတ်လို့ရပါတယ်။ကျွန်တ ခြေတော့ကိုအောက်ချပြီဆိုတဲ့အပြုမူကဘယ်လိုသဘောပါလဲလူတဦးအနေနဲ့သူ့ခြေတော့ကိုဆောင်းပြီးအောက်ချလိုက်တယ်ဆိုရင်တစ်ခုခုကိုအခိုင်အမာလုပ်မယ်လို့ဆုံးဖြတ်လိုက်တဲ့အပြုအမူမျိုးလို့ယူဆရမှာဖြစ်ပါတယ်ဒါကြောင့် EDM အတွေပဲကလည်းအလားတူပါပဲတစ်ခုခုကိုလုပ်ဖို့အခိုင်အမာဆုံးဖြတ်ပြီးဆိုတာကိုညီညွတ်တာဖြစ်ပါတယ်ကျမတို့မြန်မာဘန်းစကားမှာဆိုရင်တော့အပြတ်ပြောလိုက်တာပေါ့ဒီသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
John suffered a heart attack, so his wife put her foot down and ordered him to stop drinking.
John ga nalou le phyat do tu mai ma le ayet ko ma taw ya bu lo apyat a mait thau lai de lo ji be ya ba de. George ko pi de u ma ko naw ta khaw le la chi cha ya aw ma.
John suffered a heart attack, so his wife put her foot down and ordered him to stop drinking.
ခုဆက်လက်တင်ပြပြီးမှာကတော့
Get your foot in the door
ဖြစ်ပါတယ်ဆာလုံးပေါင်းက GET get ကတခုခုဖြစ်ဖို့စလုပ်တာ why or you are yoga သင်ရဲ FOOT foot ကချစ်တော့ INN ကထဲမှာ THE the door the door ကတကားဆိုတော့စကပိုက်ထုံရဲ့လုံးောက်ဒီပဲကတဲ့သင်ရဲ့ချစ်တော့ကိုတကားအတွင်းဘက်ကိုရောက်အောင်ဝင်ထားတာလို့ဒီပဲရပါတယ်ဒီအတုံးရဲ့ရုပ်ပုံကိုမျက်စိနဲ့မြင်ကြည့်မယ်ဆိုရင်လူတူဦးဟာဒကားနေနေပွင့်လာလို့ခြေောက်တူဘက်ကိုရှေ့ထိုးပြီးဝင်ထားတယ်ဆိုရင်အဲ့ဒီဒကားကပြန်မပိတ်နိုင်တော့ပဲဆက်ဖွင့်ဖို့ပဲရှိတော့တာဖြစ်ပါတယ်။နေ့စဉ်ဘဝမှာလည်းဒီတိုင်းမှာပဲခုခုကိုကိုကနည်းနည်းစထားလိုက်ပြီးဆိုရင်ရှေ့မှာလမ်းဖွင့်နိုင်ဖို့အခွင့်အလမ်းကိုဖန်တီးပေးရရောက်စီပါတယ်။ EDM အတိပဲကလည်းဒီတိုင်းမှာပဲ Get your foot in the door လို့ပြောရင်ဘာပဲဖြစ်ဖြစ်နည်းနည်းတော့စထားလိုက်ရင်မြစ်ဆန်းခရံပြူပြီးသားဖြစ်မဲ့သဘောမျိုးကိုဆလိုတာဖြစ်ပါတယ်။ဥပမာအလုပ်တစ်ခုကိုရှောက်နိုင်ဖို့ကအဲ့ဒီလုပ်ငန်းမှာလှုပ်အားသွားပေးထားမယ်ဆိုရင်တကယ်အလုပ်ခေါ်တဲ့ခါကျတော့ကိုကလုပ်ငန်းသဘောနားလည်ပြီးသားဖြစ်နေတဲ့အတွက်ကြောင့်လေကိုရှောက်ရင်သူများထည့်ဆိုင်ရင်ကိုကအလုပ်ရဖို့ကအခွင့်အလမ်းပိုရထားတဲ့သဘောမျိုးဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ I got my foot in the door by first working part-time at the company. Now, after 10 years, I am a manager.
ကျွန်တော်အဲ့ဒီကုမ္ပဏီနဲ့အချိန်ပိုင်းအလုပ်သမားဖြစ်စဝင်ခဲ့တာ။ခုတော့10နှစ်လုပ်ပြီးသွားတဲ့အခါမှာတော့ကျွန်တော်လည်းမန်နေဂျာနေရာရနေပြီလို့ဒီပေရပါတယ်။ George Groupie ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ I got my foot in the door by first working part-time at the company. Now, after 10 years, I am a manager.
ခုနောက်ဆုံးတင်ပြပေးမှာကတော့
Put your best foot forward
ဖြစ်ပါတယ်စာလုံးပေါင်းက PUT put ကထားတာ why you are yoga တင်ရဲ့ BEST best ကအကောင်းဆုံး FOOT foot ကချစ်တော့ FORWARD forward ကရှေ့ဘက်ကိုတိုးတာဆိုတော့စကပိုက်ထုံရဲ့လွန်ကောက်ဒီဘက်ကတော့ရှေ့ခြေလှမ်းရမှာကိုယ်အကောင်းဆုံးခြေလှမ်းကိုပထမလှမ်းတာဖြစ်ပါတယ်idiom ဆိုရဲသွားလိုက်ဒီဘယ်ကလည်းတိတ်မကွာလှပါဘူးတခုခုလုပ်တော့မယ်ဆိုရင်ကို့အတွက်အကျိုးရှိစေမယ့်အမှားရစေမယ့်ဟာနဲ့စလုပ်ဖို့ဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ When you go for your job interview try to put your best foot forward
ခင်ဗျာလှုပ်ရှားဖို့တွေးဆမိမြန်ကန်းကိုသွားမယ်ဆိုရင်အရင်ဆုံးအကောင်းဆုံးနဲ့စနိုင်ဖို့ကြိုးစားနော်လို့ဒီဘယ်ရပါတယ်George Ruby ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ When you go for your job interview, try to put your best foot forward.
ဒီတပါ foot နဲ့ပတ်သက်လို့တင်ပြခဲ့တဲ့ idiom အသုံးအနှုန်းကတော့
put your foot down, get your foot in the door, put your best foot forward.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးအနှုန်းကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
တော်လာတဲ့စီစဉ်တင်ဆက်တဲ့အပတ်စဉ်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။မချခင်မှာတော့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။